တာရီနဲ့ချီကာလာကြာရှိစစ်ပြေးဒုက္ခတွေအတွက်အရင်ကလိုလူတိုင်းမဲ့သူတွေမရှိတဲ့လောက်ဖြစ်လာတယ်လို့မိုးဘီယက်စစ်ပြေးရှောင်းတွေကပြောပါတယ်လက်ရှိအချိန်မှာနေရာနဲ့တိုက်ပွဲတွေကြေပြန့်လာတာကြောင့်စစ်ပြေးဒုက္ခတွေအများစုကဘေးကင်းတဲ့ဒေသတွေစီကိုတနေရာပြီးတနေရာပြောင်းရွှေ့နေထိုင်နေကြရပါ။ယာယီတဲ့ဒီဆောက်ဖို့မိဘကြောင့်တော့ပစ္စည်းဥက္ကဋ္ဌကံကအစလိုအပ်နေပြီးတော့အစကနေတခါပြန တ်ဖြည့်ရှင်းနေရတယ်လို့ဒေသခံတွေကပြောပါတယ်။နေစာအငားလိုက်တဲ့အလုပ်တွေပုံမှန်ရှိနေရင်အဆင်ပြေကြပြီမဲ့အလုပ်မရှိတဲ့အခါအတော်လေးခက်ကြုံနေရတယ်လို့ဘေးလွယကိုတင်းရှောင်နေတဲ့မိုးပြဲမြို့ကန်တဦးကပြောပါတယ်။ကြုံရနေစာအလုပ်ပုံမှန်ရရှိဖို့ကအဓိကစိန်ခေါ်မှုဖြစ်တဲ့အကြောင်းမိုးပြဲမြို့ကန်ကအခုလိုပြောပါတယ်။
အလောက်ကန်ရရှိဖို့ပေါ့နော်ဒါလောက်ကန်ရှိမှကိုအဆင်ပြေတာပေါ့နော်ခုဆောင်တဲ့နေရာမှာအခုချိန်ပြောင်းရီချိုးတော့ပေါ့အရင်စိုက်ထားတဲ့ပြောင်းဖူးတွေဒီတချို့ဒေတာဒီချိန်မှချိုးတာတွေပေါ့နော်လောက်အငားလိုက်တာတွေပေါ့နော်ဒီမှာအဲ့ဒီတုံထမ်းတာတွေအဲ့လိုမျိုးပေါ့ဒီမှာဒီကိုရောက်တဲ့နေရာမှာမြက်ပေါင်းလိုက်ခြင်းပဲဖြစ်ပါဖြစ်ပေါ့အလောက်ရှိဖို့ပေါ့နော်ဘာလို့ဆိုဒီအလူရှင်တွေနဲ့မျောလို့မရအောင်ပေါ့နော်စီပြီးချောင်းလူလူသူတစားနာသောက်သားရဲ့အဖွဲ့ကလည်းအလုံးစုံတော့လုံးမပြေးနိုင်ဘူးနော်ခက်ခဲဆိုတော့ဒီအလုံးပေါ့အလုံးရှိမှနည်းနည်းပူဆင်ပြီးအလုံးရှိမှဆိုကူကဘဲတောက်လေးပဲနေရနေရပေါ့နော်ဒီကိုချောင်းပြစ်ပြီးအသေးမွားနေစအကုန်လုံးလူအားရပဲ
နောက်ထပ်မူရဲစစ်ဆောင်တူကလည်းရှစ်ဆက်ပြီးတော့ဘလို့အခက်ခဲမျိုးကြုံတွေ့ရမလဲဆိုတာမသိတော့ဘူးလို့ပြောပါတယ်
သာသနာ့ရတဲ့တော့ရုံးကန်ရတော့ပေါ့ဒါဆိုဆိုဒီစာတော်လည်းကောင်းမှာနော်ဒါဒီမျိုးလက်ခံရတော့အခက်ခဲဆုံးဆိုလည်းဘုန်းကြီးစာဝန်ကြီးလာပြောတယ်လည်းကောင်းတယ်လို့ခက်ခဲရတာဒါလည်းမိသားစုလာမျိုးဆိုလည်းကိုယ်တိုင်လည်းပြောလို့မရဘူးနော
်ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ14လစစ်စင်ရေးတိုက်ပွဲစတင်ကြတဲ့ကမိုးပြဲမျိုးကန်တွေမျိုးလုံးကျိုးအိုးရင်ဆွန့်ခွာပြီးနှိစက်ရဒီမော့ဆိုညောင်ရွှေဖက်ခုံမျိုးတွေဘက်ကိုခိုးလုံလာကြတာပါပြီးခဲ့တဲ့ဇန်နဝါရီလကဖက်ခုံမြို့ပေါ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တို့အကြားနှစ်ဖက်တိုက်ပွဲပြင်းထန်လာပြီးတဲ့နောက်ဖက်ခုံမြို့ကန်တွေရောမိုးပြဲစစ်ဘေးရှောင်တွေပါထပ်မံတိမ်းရှောင်ကြရတယ်လို့မိုးပြဲစစ်ရှောင်တွေက VOA ကိုပြောပါတယ်။လက်ရှိမိုးပြဲမြို့ထဲမှာနှစ်ဖက်တိုက်ပွဲတည်ငြိမ်နေပေမဲ့စစ်ကောင်စီရဲ့မိုးပြဲမြို့နဲ့ဖက်ခုံမြို့နဲ့အခြေစိုက်တပ်ရင်းတွေကနေလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေသေးပဲလို့မိုးပြဲစစ်ရှောင်ကပြောပါတယ်
။နည်းနည်းဒီကဒီရဲ့ပိုင်းမိုးပြဲမြို့ထဲကိုတော့ပုံမှန်ကြာတော့မထင်တည်ရင်နှလုံးတောင်းလုံးနဲ့ပေါ့။အဲ့တော့ကြောက်ဒီမပြန်နိုင်သေးပါဘူးဖြစ်စေဒီညတန်းစုရဲ့အမျိုးပေါ်တော့ပို့ဒီသမိုင်းရဒီနည်းနည်းပေါ့ဒီပိုင်းရဲ့ဒီနောက်ဆက်ကိုတပုံချောက်ပါရနေပေါ့သူ့ရယ်ဒီပေါ်ပတ်နေထင်းနေပါပဲ
စစ်ပြေးဒုက္ခတွေဟာအစားအသောက်နေရာထိုင်ခင်းအဝတ်ထည်နဲ့တောက်သုံးရည်စတဲ့အခက်ခဲမျိုးစုံနဲ့အကြီးအကျယ်ကြုံတွေ့နေရတာမို့ဒေသငြိမ်းချမ်းပြီးနေရာပြောင်းနိုင်မှုမျှော်လင့်နေကြတယ်လို့စစ်ပြေးဆောင်တွေကပြောဆိုနေကြပါတယ်ခင်ဗျာ